မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဥရောပသုံးနိုင်ငံခီးစဉ်တွေကနောက်ဆုံးဖြစ်တဲ့ချက်ပြည်သူသမ္မတနိုင်ငံပရက်မြို့ကိုမကြာခင်ရောက်ရှိလာမှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းချက်ပြည်သူသမ္မတနိုင်ငံခေါင်းဆောင်တွေနဲ့ရောလွှတ်တော်ဥက္ကဋ္ဌနဲ့ပါတွေ့ဆုံမှာဖြစ်တယ်လို့ပရက်မြို့မှာကျင်းပမဲ့ Foreign 2000အခမ်းအနားကိုဒေါအောင်ဆန်းစုကြည်တက်ရောက်မေခွန်းပြောကြားဖို့ရှိပါတယ်။ဒီတော့မကြခင်ချက်ပြည်သူသမ္မတနိုင်ငံပရက်မြို့ကိုရောက်လာမဲ့ဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့ဘယ်လိုတွေပြင်ဆင်ထားသလဲဆိုတာနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့မန်နန္ဒာချန်ကပြောပြပေးပါခင်ဗျာ
။ဟုတ်ပါတယ်။နှစ်စဉ်ချက်ပြည်သူသမ္မတနိုင်ငံပရက်မြို့မှာကျင်းပလေးရှိတဲ့ Foreign 2000ညီလာခံကြီးကိုတက်ရောက်ဖို့အတွက်လာရောက်တဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုကြိုဆိုဖို့အခုဆိုရင်ဒီခီးစဉ်ကိုစီစဉ်ဖိတ်ကြားခဲ့သူတွေရောအဲ့ဒီမှာရှိနေတဲ့မြန်မာမိသားစုတွေကပါပြင်ဆင်နေကြတာပါဒီ Foreign 2000ညီလာခံကြီးကိုတက်ရောက်ဖို့အတွက်ချက်ပြည်သူသမ္မတနိုင်ငံကနေဒေါအောင်ဆန်းစုကြည်ကိုနှစ်စဉ်ဖိတ်ကြားခဲ့ပြီးမြေအခြေချုပ်ကြခံနေရတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့လာရောက်နိုင်ခဲ့ခြင်းမရှိခဲ့ပါဘူးဒါဟာဒေါအောင်ဆန်းစုကြည်အတွက်ပထမဦးဆုံးအကြိမ်တက်ရောက်လာတာလည်းဖြစ်ပြီးသူ့ကိုကြိုဆိုဖို့ပြင်ဆင်နေကြတာနဲ့ပတ်သက်ပြီးတော့ကြိုဆိုရေးအဖွဲ့ထဲမှာပါဝင်သူ Prag မြို့ရှိမြမအဖွဲ့စည်းဒါရိုက်တာမက်စဘယ်ဆိုတာအခုလိုပြောပြပါရစေ
။ဒေါန်ဆန်းစုကြည်ဒီနေ့အဗရာဟံမျိုးကိုရောက်ပါမယ်။အဲရောက်တဲ့အခါကျလို့ရှိရင်မြန်မာမိသားစုအတိုင်းဝိုင်းတွေကလူဆယ်ယောက်လောက်ကိုသူတန်းတဲ့ဟိုတယ်မှာဟိုတယ်ရှိမှာကြိုဆိုဖို့ organizer တွေကနေပြီးတော့ခွင့်ပြုပါတယ်။ခွင့်ပြုတာကတော့လူဆယ်ယောက်ပဲခွင့်ပြုတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီမြန်မာမိသားစုအတိုင်းဝိုင်းတွေမှာရှိတဲ့လူတွေအထဲကနေပြီးတော့လာနိုင်တဲ့လူကျွန်တော်တို့အကြောင်းကြားပါတယ်ဒီမြန်မာအတိုင်းဝိုင်းကတော့ UNHCR ရဲ့ resettlement program နဲ့ရောက်ရှိနေထိုင်နေတဲ့ဒုက္ခသည်မိသားစုတွေရှိတယ်ဒီအပြင်ကိုဒီမှာအကြောင်းကတက်နေတဲ့တက်ကတူလာတက်နေတဲ့ကျောင်းသားကျောင်းသူတွေလည်းရှိပါတယ်ဒီအပြင်ဒီချက်နိုင်ငံမှာအခြေချနေတဲ့ပုဂ္ဂိုလ်2ယောက်3ယောက်လည်းရှိတယ်ကျွန်တော်တို့ဒီလူ10ယောက်ကိုကျွန်တော်တို့ရွေးပြီးတော့တောင်ဆန်းစုကြည်နဲ့တွေ့ဖို့စီစဉ်ထားပါတယ်
ဒီ Foreign 2000ကိုစတင်ထူထောင်သူကတော့ကွယ်လွန်သူချက်သမ္မတဟာဗက်ကလက်ဟာပဲဖြစ်ပြီးတော့သူဟာမြန်မာဒီမိုကရေစီရေးကိုအစဉ်တစိုက်အားပေးထောက်ခံခဲ့သူဖြစ်ပါတယ်။ဒါကြောင့်စက်တင်ဘာလ15ရက်နေ့ကနေစက်တင်ဘာလ18ရက်နေ့အထိ3ရက်ကြာကျင်းပမဲ့ဒီ Foreign ညီလာခံကြီးရဲ့ဖွင့်ပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကလည်းကွယ်လွန်သူချက်သမ္မတဟာဗက်ကလက်ဟာပဲကိုဂုဏ်ပြုပြီးတော့အဖွဲ့မိန်ကွန်းပြောကြားဖို့ရှိတယ်လို့မက်စဘဲဆိုကပြောပြပါတယ်။
ဒီချက်သမ္မတနိုင်ငံဗရာဟာမြို့မှာနှစ်စဉ်ကျင်းပတဲ့Forum 2000ကတော့ကမ္ဘာနိုင်ငံကြီးခေါင်းဆောင်တွေနဲ့ပညာရှင်တွေရဲ့တွေ့ကြုံဖလှယ်ပွဲတစ်ခုပါဒေါအောင်ဆန်းစုကြည်ကိုဒီ Forum 2000 2000ခုနှစ်မှာစတင်ထူထောင်တဲ့အချိန်ကနေစပြီးတော့ဒေါအောင်ဆန်းစုကြည်ကိုသူတို့ကနှစ်စဉ်ဖိတ်ခေါ်လေးရှိတယ်ဒါပေမဲ့အရင်တုန်းကတော့ဒေါအောင်ဆန်းစုကြည်ခီးထွက်နိုင်တဲ့အခြေအနေမရှိတဲ့အတွက်ကြောင့်မလို့တက်ရောက်ခဲ့ပါဘူးဗာစလာဖာကကိုတိုင်ကလည်းဒေါအောင်ဆန်းစုကြည်ကိုအများအမ်းဖိတ်ခေါ်ပြီးတော့ဒီအစည်းအဝေးတွေမှာဒေါအောင်ဆန်းစုကြည်မလာခဲ့နိုင်ပေမဲ့သူ့ရဲ့ဓာတ်ပုံနဲ့နေရာတနေရာကိုအများအမ်းခြံပြီးတော့သူတို့ကနေပြီးအများအမ်းဒေါအောင်ဆန်းစုကြည်ကိုပါဝင်စေခဲ့ပါတယ်။ဒီနှစ်မှာတော့ဒေါအောင်ဆန်းစုကြည်ကဒီ Forum 2000အစည်းအဝေးအခမ်းအနားကြီးကိုဖွင့်ပွဲမှာစကားပြောမိကုံပြောဖို့အစီအစဉ်ရှိပါတယ်။သမရာကြီးဟာကတော့ဆုံးသွားတဲ့အတွက်ကြောင့်မလို့သူတို့လူကိုယ်တိုင်တော့မတွေ့နိုင်တော့ပါဘူးဒါပေမဲ့သမရာဟာကလုတ်ခဲ့တဲ့အရာတွေကိုဒေါအောင်ဆန်းစုကြည်ပြန်ပြီးတော့အလုံးကိုသူ့အနေနဲ့လည်းကျေးဇူးတင်စကားလည်းပြောနိုင်မယ်လို့ကျွန်တော်တို့ညွှန်လင်းပါတယ်
ညီလာခံကျင်းပတဲ့ဒုတိယမြောက်နေ့ဖြစ်တဲ့စက်တင်ဘာလ16ရက်နေ့မှာတော့မြန်မာနိုင်ငံတွင်ပြည်ပြင်းနဲ့အစိုးရကောင်တရဖော်ဆောင်ရေးမှာရှိနေတဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်တယ်လို့ညီလာခံနောက်ဆုံးနေ့မှာတော့ပြည်ပြင်းပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ချင်းကပ်မှုအသစ်ပုံစံပြောင်းဖို့လိုအပ်တယ်ဆိုတဲ့ခေါင်းစဉ်ကိုဆွေးနွေးကြမှာဖြစ်တယ်လို့သိရပါတယ်။ဒီ Foreign 2000ညီလာခံကြီးကိုကမ္ဘာခေါင်းဆောင်တွေ၊နိုဘယ်ဆုရှင်တွေနဲ့ပညာရှင်တွေတက်ရောက်လာမှာဖြစ်တဲ့အတွက်လုံခြုံရေးကိုလည်းတင်ကြပ်ထားတာပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့ဒီချက်ပြည်သူသမ္မတနိုင်ငံခီးစဉ်တွင်ချက်သမ္မတမီလော့စ်ဇမန်အပါအဝင်ချက်နိုင်ငံသားရေးဝန်ကြီးရောပြီးတော့ဒီချက်ပြည်သူသမ္မတနိုင်ငံရဲ့လွှတ်တော်ဥက္ကဋ္ဌနဲ့လည်းတွေ့ဆုံမှုရှိသလိုဒီညီလာခံကြီးကိုတက်ရောက်လာမဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်တောင်အာဖရိကသမ္မတဟောင်း FWD Club နဲ့လည်းတွေ့ဆုံမှုရှိတယ်လို့သိရပါတယ်ဒေါအောင်ဆန်းစုကြည်ရဲ့သူ့ရဲ့ဥရောပသုံးနိုင်ငံခီးစဉ်ကိုစက်တင်ဘာလ18ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့18ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ် အခုဒီခီးစဉ်ဟာနေအကျယ်ကျလွတ်မြောက်ပြီးနောက်ပိုင်းတောင်ဆက်စုကြည်ရဲ့ဒုတိယမြောက်ဥရောပခီးစဉ်လည်းဖြစ်ပြီးတော့ဒီခီးစဉ်မှာပိုလန်နိုင်ငံဟန်ဂေရီနဲ့ဒီချက်ပြည်သူသမ္မတနိုင်ငံတွေကိုတွားရောက်ခဲ့တာပါပထမအကြိမ်ကတော့2012ခုနှစ်နှစ်လယ်ပိုင်းမှာဖြစ်ပြီးတော့ဒီဆွစ်ဇာလန်နော်ဝေးအိုင်ယာလန်ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်တောင်ဆက်စုကြည်ရဲ့18ရက်နေ့မှာမြန်မာနိုင်ငံကိုပြန်ရောက်ပြီးရင်တော့စက်တင်ဘာလ20ရက်နေ့ကျရင်စင်ကာပူနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့သိရပါတယ်ရှင်